နိုဘယ်ငြိမ်းချမ်းဆုရှင်တွေဆုဝေးဆုံစည်းကြမယ့်ဂျပန်နိုင်ငံဟီရိုရှိမာမြို့ကအခမ်းအနားတစ်ခုကို2009ခုနှစ်နိုဘယ်ငြိမ်းချမ်းဆုရှင်အမေရိကန်သမ္မတဘရက်အိုဘားမားပါတက်ရောက်ဖို့ကမ္ဘာလက်ရှိခေါင်းဆောင်တဦးနဲ့ခေါင်းဆောင်ဟောင်း၄ဦးစုစုပေါင်း၅ဦးကစာရေးသားတောင်းဆိုခဲ့ပါတယ်။ဒီစာကိုဆိုဗီယက်ရုရှားသမ္မတဟောင်းမခဲလ်ဂိုဘာချော့ဖ်ပိုလန်သမ္မတဟောင်းလက်ဝါလီစာတောင်အာဖရိကသမ္မတဟောင်းဖရက်ဒရစ်ဒီကလတ်ကော့စတာရီကာသမ္မတဟောင်းအော်စကာအေရီယာဆန်ချက်စ်နဲ့လက်ရှိအရှိတီမောသမရဂျိုဆေရာမော့စ်ဟော်တာတို့ကလက်မှတ်ရေးထိုးကြတာဖြစ်ပါတယ်။သမရဥပမာကတော့နိုဝင်ဘာလထဲကျင်းပမယ်ဒီအခမ်းအနားကိုတက်ရောက်မယ်မတက်ရောက်ဘူးဆိုတာကိုမကြေညာသေးပါဘူး။အကယ်၍သမရဥပမာသာဟီရိုရှိမာမြို့ကဒီအခမ်းအနားကိုပါဝင်တက်ရောက်ခဲ့မယ်ဆိုရင်ဒါဟာဒုတိယကွာစီကြီးပြီးကနေ1945ဩဂုတ်လ6ရက်နေ့ဟီရိုရှိမာမြို့ကိုအမေရိကန်ကအနုမြူဘုံကျဲခဲ့ပြီးတဲ့နောက်ဟီရိုရှိမာကိုပထမဆုံးရောက်ရှိလာခဲ့တဲ့အမေရိကန်သမ္မတဖြစ်လာမှာပါ။ဒီအခမ်းအနားကိုမတက်ဖြစ်ရင်တော့နိုဝင်ဘာ13ရက်နေ့14ရက်နေ့ဂျပန်နိုင်ငံမှာကျင်းပမယ်အာရှပစိဖိတ်ဒေသခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကိုတော့သမ္မတဥပမာတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ။